ရင်းကလေးစွာသုံးဆက်တွေရောင်းချထုတ်လုပ်မှုကဥဆောင်နေတဲ့အမေရိကန်ရဲ့နေရာကိုတရုတ်ကအစားထိုးဝင်ရောက်နေပြီဖြစ်တဲ့အတွက်တရုတ်ဟာကမ္ဘာစီးပွားရေးနဲ့တန်တမာရေးအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်ဥဆောင်ဖို့လမ်းတစ်ခုပွင့်လာနေပြီဖြစ်ကြောင်းကျွမ်းကျင်သူတွေကသုံးသပ်နေပါတယ်။တကယ့်2000ကစပြီးတိဆောက်ခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းပို66ခုဟာနိုင်ငံပေါင်း73နိုင်ငံထဲမှာရှိပြီးအဲ့ဒီထဲက45ခုဟာတရုတ်နိုင်ငံတွင်တိဆောက်ထားသလို12ခုကရုရှားနိုင်ငံထဲမှာရှိတယ်လို့မကြာသေးခင်ကမှထုတ်ဝေတဲ့ American Leader ရဲ့အထောက်ပံ့ပေးထားတဲ့ Strategic Studies Quarterly မဟာဗျူဟာဆိုင်ရာဂျာနယ်မှာဖော်ပြထားပါတယ်။ကမ္ဘာတလွန်လက်ရှိတိဆောက်ဆဲဓာတ်ပေါင်းကို54ခုကိုချင်းရင်လဲ20ကတရုတ်ဓာတ်မမဟုတ်ရုရှားနဲ့ဆင်နေနေတာတွေ့ရတယ်လို့တရုတ်ဒီဇိုင်းဆွဲထားတာက73ခုရှိနေတယ်လို့လည်းဖော်ပြပါတယ်။အထူးသဖြင့်တိုးတက်ဆဲနိုင်ငံတွေရဲ့စီးပွားရေးနဲ့တက်စစ်တာလိုအပ်ချက်ရုပ်ချီးတိုးလာနေတယ်လို့ကမ္ဘာနေရာအနှံ့မှာလည်းလိုအပ်ချက်တွေတိုးလာနေခြင်းပါပဲ။အမေရိကန်နိုင်ငံမှာနျူကလ িয়ার စွမ်းအင်ထုတ်လုပ်ရေးကိုတိုက်ပြီးစိတ်ဝင်စားမှုမရှိကြောင်းတွေ့ရတယ်လို့လည်းပြောပါတယ်။